စကိုင်းတိုင်းကနီမြို့နယ်တွေကဂျေးရွာတွေမှာစစ်ကောင်စီကနေမြေရှင်းလင်းလုပ်ခဲ့တဲ့တလတာကာလအတွင်းအရွယ်မရောက်သေးသူ2ဦးအပါအဝင်အရသား9ဦးသေဆုံးခဲ့ရပြီးဂျေးရွာ14ရွာကနေအိမ်1000ကျော်မိလောင်ပျက်စီးခဲ့ရကြောင်းဒေသခံတွေကပြောပါတယ်။မကွေးတိုင်းပေါင်းမြို့နယ်မှာဆိုရင်လဲဆေးဝါးပြက်လက်မှုတွေကြုံတွေ့နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ။
စကိုင်းတိုင်းဒေသကြီးကဏီမြို့နယ်မှာစစ်ကောင်စီတပ်တွေကမတ်လဆန်းကနေဇွန်လဆန်းအထိနေမြေရှင်းလင်းရေးလုပ်ရမှာချင်းတွင်းညစ်ထဲကနေရေချောင်းရောကုန်းချောင်းကနေပါစစ်ကြောင်းနှစ်ကြောင်းခွဲပြီးလုပ်ခဲ့တာပါအဲ့ဒီနောက်စစ်ကောင်စီတပ်သားတွေထွက်သွားချင်းဒေသခံတွေကောက်ယူထားတဲ့စည်ရင်အရာအရက်သား9ဦးသေဆုံးပြီးနေအိမ်ထောင်ထဲချီမိရှို့ဖျက်ဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်ဒါနဲ့ပတ်သက်လို့ကဏီဒေသခံတို့ကအခုလိုပြောပါတယ
်စစ်ကြောင်းမှာဆိုလို့ရှိရင်ချင်းတွင်းညစ်ကန်ဝဲရာနဲ့ချင်းတွင်းညစ်အတွင်းကစစ်ကောင်စီအိုင်းရဲ့ရှင်ဒီဘဝနေပြီးတော့မှစကြောင်းထွက်ခဲ့တာမျိုးတွေရှိတယ်။အဓိကအပြင်ဒီတစ်ခေါက်မှာတော့အကျံဖက်စကောင်စီတက်ကရွာပေါင်း45ရွာကိုရောက်ရှိခဲ့ပြီးတဲ့အခါမှာရွာပေါင်း14ရွာကိုမိရှုဖြစ်ရှိခဲ့ပြီးတော့မှအင်ကြီး1000ကျော်မိလောင်ပစ္စည်းဆုံးရှုံးခဲ့တာမျိုးတွေရှိတယ်။အဲ့လိုစကြောင်းထွင်းနဲ့ကဏီမျိုးနဲ့ကင်းရွာကအရသာပြည်သူတို့အူကဏီမျိုးနဲ့ကင်းအောင်ရွာကအစ်သားပြည်သူတဦးနဲ့တစဲချောင်းရွာကအစ်သားပြည်သူ၄ဦးတောင်းချံရွာကအစ်သားပြည်သူတဦးကိုဖမ်းဆီးတပ်ဖြတ်ခဲ့တာမျိုးတွေရှိတယ်ပေါ့အဲ့လိုဖမ်းဆီးတပ်ဖြတ်ခဲ့ရတဲ့အချိန်မှာတစဲချောင်းရွာကအစ်သားပြည်သူတဦးဆိုလို့ရှိရင်အသက်မပြည့်သေးတဲ့အသက်18နှစ်အရွယ်ကလေးသုံးနှစ်ဖြစ်တာကိုတွေ့ရတယ်တောင်းချံရွာကဖမ်းဆီးတပ်ဖြတ်ခံရတဲ့အစ်သားပြည်သူဆိုလို့ရှိရင်ပထမတော့ဘယ်သူဘယ်ဝါဆိုတာကိုကျွန်တော်တို့မသိနိုင်ဘူးပေါ့ဒါမိရှုပြီးတော့မှတက်ခဲလို့မှုနောက်ဆုံးစုံစမ်းစစ်ဆေးလိုက်တဲ့အခါမှာတောင်းကျင်ရွာကကိုချစ်လင်းဆိုတာကိုကျွန်တော်တို့သိရတဲ့အခြေအနေမျိုးရှိတယ်ပေါ့
ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တိကျအတည်ပြုလို့မရသေးသလိုစစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးစစ်ကောင်စီကကဏီနယ်တဲကိုမကြာခဏဆိုသလိုနေမြေရှင်းလင်းတာတွေလုပ်ပြီးနေအိမ်တွေမိရှုရာတွေလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိပါတယ်။ကဏီနယ်ထဲမှာဆိုရင်ထောင်ထဲချီတဲ့စစ်ဘေးရှောင်တွေဟာအကူအညီတွေလိုအပ်နေပါတယ်။ဒါကသခိုင်းတိုင်းတွေကကဏီမြို့နယ်အခြေအနေပါ။စစ်ကောင်စီကမကြာခဏနေမြေရှင်းလင်းနဲ့မကွေးတိုင်းတွေကပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်ကောင်စီကစေဝါတွေတည်ယူရာတွေကိုပိတ်ပင်ထားတဲ့အတွက်ဒေသခံတွေမှာအခက်အခဲဖြစ်ပေါ်နေပါတယ်။စေဝါတွေတည်ဆောင်တာတွေတွေ့ရှိရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးရေးဂိတ်တွေကနေတင်ဖီးရာတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီချင်းနေနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပြပါဗျာ
။စက်ပွင့်မပြီးတာဆိုတာကစက်ကောင်စီကနေမှာအရင်တော့ပဲဒီအခုကျွန်တော်ဒီဒေသတွေမှာကားရှားတယ်အဲရှားပါးကားတွေကိုသူကနေမှာဖမ်းတယ်စစ်စီးတယ်ဓာန်ငွေအဆောင်ခိုင်းတယ်ဆိုတော့ဘယ်ကားမှမတည်ရဲတော့ဘာလို့ဖြစ်တာဒီကြောင့်မခုတ်ကူနဲ့ပေါက်နဲ့ကြဒီကျွန်တော်တို့ဒေသဘက်ကိုရောက်အောင်ကြတော့ကျွန်တော်ပေါက်နဲ့တောင်ပိုင်းကိုရောက်အောင်ကြတော့ပေါက်နဲ့ပြေးဟွာနေဒီကျွန်တော်တောင်ပိုင်းဒေသတွေကတည်တော့ gate ဆိုကြအစ်ဒီမှာကြတော့ဟိုအဲ့မှာကဆရီရဲ့လူတွေပဲစောင့်ပြီးတော့အဲ့တော့စစ်စည်းတယ်ဆယ်လို့မရတာဖြစ်တယ်ဟာလို့လေဟိုလို့ဈေးဝလုံးတောက်တာလို့ပြေတော့တာကိုမဟုတ်ဘူးဈေးထုတ်ပြီးကိုပိုက်တယ်ကိုပြတ်တော့တာလို့
ပေါင်းမြို့နဲ့တောင်ပိုင်းကိုစစ်ကောင်စီကနေမြင်ရှင်းလင်းတာတွေလုပ်တယ်လို့ပြီးခဲ့တဲ့ဧပြီလကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားပြီးကြေးရွာပေါင်း20ကျော်ကနေအိမ်ယာနဲ့ချီမိရှုခံခဲ့ရပါတယ်အဲ့ဒီနောက်ထောင်ထဲချီတဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲစစ်ဘေးရှောင်တွေအဖြစ်နေထိုင်နေရပြီးရိခါစေဝါပြတ်တောက်ပြီးအခက်အခဲတွေဖြစ်ပေါ်နေတာပါစစ်သက်ကအာဏာသိမ်းပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးပထမဆုံးနေအိမ်ယာနဲ့ချီမိလောင်ခဲ့တဲ့ပေါင်းမြို့နယ်တောင်ပိုင်းကကင်းမကြီးရွာကဒေသခံတွေဟာဆိုရင်လေနေအိမ်တွေမိလောင်ပြီးတာတစ်နှစ်ပြည့်တော့မဲ့အချိန်အထိနေရက်မပြောင်းနိုင်သေးပဲတောတောင်တွေထဲမှာအခုထိပုန်းရှောင်နေရပါသေးတယ်ခင်ဗျာ